ဆက်ကြဝလာအဆင်ဆင်ပြောင်းလဲလာမှုနဲ့နှစ်ခတ်တရားတွေတဲ့ကဘာမြေတည်ရှိမှုကိုနားလဲသိရှိလာအောင်ကြိုးပမ်းခဲ့ကြတဲ့သိပ္ပံပညာရှင်၃ဦးကို Nobel Committee ကဒီနှစ်အတွက်ယူပါပေးတာဆိုင်ရာ Nobel ဆုပူရဲချီးမြှင့်လိုက်ပါတယ်။ဆက်ကြဝလာအစားကနေဘလို့အဆင်ဆင်ပြောင်းလဲလာခဲ့တယ်ဆိုတာကိုနားလဲသိရှိအောင်ကြိုးပမ်းခဲ့ကြတဲ့သိပ္ပံပညာရှင် James Peebles ကို Nobel ဆုငွေဒေါ်လာ6,800,000ရဲ့တဝက်ကိုပေးအပ်မှာဖြစ်ပြီးကျန်တဝက်ကိုတော့နောက်ထပ်သိပ္ပံပညာရှင်အုပ်ဖြစ်တဲ့ Michael Mayer နဲ့ဒီဒီယာကွဲလုစတိုကိုချီးမြှင့်တော်မယ့်အကြောင်း Nobel Committee ကဒီကနေ့ပဲကြေညာလိုက်ပါတယ်။ James Peebles ဟာဆက်ကြဝလာနဲ့ပတ်သက်တဲ့ဒီကနေ့ခေတ်အယူအဆတွေရဲ့အခြေခံကိုရှာဖွေဖော်ထုတ်ပေးခဲ့သူဖြစ်တယ်လို့ Nobel Committee ကပြောပါတယ်။ Michael Mayer နဲ့ဒီဒီယာကွဲလုစတိုကတော့ကမ္ဘာမြေကြီးအပါဝင်နေဆက်ကြဝလာစနစ်ရဲ့အပြင်ဘက်မှာနောက်ထပ်နေဆက်ကြဝလာအဖွဲ့အစည်းတွေရှိနေတယ်ဆိုတာကို1995ခုနှစ်မှာပထမဆုံးရှာဖွေတွေ့ရှိကြောင်းကြေညာခဲ့ကြသူတွေဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့နေဆက်ကြဝလာအပြင်ဖက်ငကားငွေတန်းကျဲစုဝေးတွေထဲမှာကြိုသိမ်းကြိုမွားပေါင်း4,000ကျော်ရှိနေတာကိုသုတေသနပညာရှင်တွေရှာဖွေတွေ့ရှိခဲ့တာပါ။ဒီကြိုသိမ်းကြိုမွားတွေကိုစတင်ရှာဖွေဖို့ကြိုးစားခဲ့တဲ့အစီအစဉ်တွေကနေအဲ့ဒီနေရာတွေမှာသက်ရှိသက်တော်ဝါတွေရှိနေမလားဆိုတဲ့အဖြေကိုရှာတွေ့ကောင်တွေ့လာနိုင်တယ်လို့ Nobel Committee ကပြောပါတယ်။